Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များခင်ဗျာ American ပြည်ထောင်စု Washington မြို့တော်ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်ဇူလိုင်လ18ရက်တောက်ကြံနေညနေပိုင်းစီစဉ်တွေကို9မီတာ19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာသောတာရှင်များရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ငိမ့်ချမ်းပ
ါကျွန်တော်အောင်လင်းဦးပါဒီကနေ့ညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ယူကရိန်းရှေ့ပိုင်းမှာပြစ်ချခံခဲ့ရတဲ့မလေးရှားလေယာဉ်နဲ့ပတ်သက်လို့စုံစမ်းရှာဖွေမှုတွေစတင်နေပါပြီ။အစ္စရေးရဲ့မြေပြင်တပ်ဖွဲ့တွေပါလက်စတိုင်းဒေသကိုဒုတိယနေ့မြေပြင်ထိုးစစ်တွေဖြင့်ဆက်လက်တိုက်ခိုက်နေပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့ကိုချီချော်သိန်းနဲ့အတူကြီးညာပေးမှာပါ
။ကောင်းပါပြီခင်ဗျာ။သတင်းတွေကြီးညာပြီးမှာတော့မလေးရှားလေကြောင်းလိုင်းပိုင် Boeing 777ပြတ်ကျခဲ့တဲ့အကြောင်း VOA သတင်းတော့ဆက်သွယ်မေးမြန်းထားတာမှာကတော့
Obviously Malaysia Airlines wants to assure everyone
through လေယာဉ်မှုတွေနဲ့လေခြင်းမှာအမှားအယွင်းမရှိဘူးဆိုတာမလေးရှားလေကြောင်းလိုင်းက
VOA သတင်းတောက် Steve Harman ကပြောသွားတာပါဆက်လက်ပြီးတော့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရဲ့ရခိုင်ပြည်နယ်ခရီးစဉ်သတင်းအိန္ဒိယနိုင်ငံရဲ့စိုက်ပျိုးရေးအခြေအနေနဲ့အာကာသနည်းပညာသတင်းဆောင်ပါတွေကိုလည်းနားဆင်ကြရမှာပါအခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပေးမှာပါ
ယူကရိန်းနိုင်ငံရဲ့ရှေ့မှာပြစ်ချခဲ့တဲ့မလေးရှားလေကြောင်းပိုင်လေယာဉ်ကိုတမင်တက်တက်ပြစ်ချခဲ့တယ်ဆိုတာသိကြခဲ့ရင်တော့ဒါလူမဆန်တဲ့လုပ်ရက်ပဲလို့မလေးရှားတည်ယူဖို့ဆောင်ရွက်ဝန်ကြီးကပြောလိုက်ပါတယ်။ခီးစဉ်နဲ့လေယာဉ်ဝန်ထမ်း298ဦးသေဆုံးခဲ့တဲ့လေယာဉ်ပြစ်ချမှုကိုသိကြလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဆောင်ဖို့နိုင်ငံတကာရဲ့တိုက်တွန်းချက်ကိုလည်းသူကကြိုဆိုခဲ့တာပါ။
Malaysia will today dispatch a special Malaysia disaster and assistance
မလေးရှားအနေနဲ့ရေးဝကူညီကစေးကျွမ်းကျင်သူအဖွဲ့တစ်ဖွဲ့ကိုဒီကနေ့ပဲဆေးလွတ်မှာဖြစ်ပြီးစုစုပေါင်း62ယောက်ပါဝင်မှာဖြစ်တဲ့အကြောင်းနဲ့ဒီထက်မှဆေးဘက်ဆိုင်ရာကျွမ်းကျင်သူတွေလေကြောင်းလိုင်းနဲ့လေတက်ကတာဝန်ရှိသူတွေပါဝင်မှာဖြစ်တဲ့အကြောင်းမလေးရှားတည်ယူဖို့ဆောင်ရွက်ဝန်ကြီးလျော်တျောင်လိုင်ကပြောဆိုခဲ့တာပါမလေးရှားလေကြောင်းပိုင် Boeing 777လေယာဉ်ပြတ်ကျခဲ့တဲ့ယူကရိန်းရှေ့ပိုင်းမှာတော့စုံစမ်းစစ်ဆေးသူတွေအရေးပေါ်ကယ်ဆယ်ရေးတွေနဲ့လုံခြုံရေးအနာဝင်ပြူပေါင်းပြီးရှာဖွေစစ်ဆေးမှုတွေစတင်နေပါပြီတဘုံတွေထိချိုးအနေမြေအတွင်းမှာပြန်ကျင်းနေတဲ့အပျက်စီးအပိုင်းစားတွေအလောင်းတွေကိုလိုက်လံရှာဖွေနေကြတာပါရုရှားနိုင်ငံနဲ့နေဆက်အနီးမှာရှိတဲ့ Donetsk မြို့ကနေ25မိုင်လောက်အကွာမှာပြတ်ကျခဲ့တဲ့လေယာဉ်ကိုမြေပြင်ကမစ်ဆိုင်းတုံးပြန်တစ်စင်းနဲ့ပြစ်ချခဲ့တယ်လို့တန်တရားရှိနေကြပေမဲ့ဘယ်သူပဲဝါလက်ချက်ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးကုလသမဂ္ဂလူညီကောင်စီကတော့လေယာဉ်ပြစ်ချမှုနဲ့ပတ်သက်လို့အရေးပေါ်အစည်းအဝေးတစ်ခုဒီကနေ့ကျင်းပဖို့စီစဉ်ထားပါတယ်ဒီဆုံးသူတွေထဲမှာတော့အများဆုံးဖြစ်တဲ့နယ်ဇီလန်နိုင်ငံသား183ယောက်မလေးရှားနိုင်ငံသား44ယောက်၊ဩစတြေးလျနိုင်ငံသား29ယောက်၊အင်ဒိုနီးရှားနိုင်ငံသား12ယောက်နဲ့ဗြိတိန်၊ဂျာမနီ၊ဘယ်လ်ဂျီယံ၊ကနေဒါ၊နယူးဇီလန်၊ဟောင်ကောင်နဲ့ဖိလစ်ပိုင်နိုင်ငံတွေကတဦးစီပါဝင်ကြပါတယ်
။အဲ့လိုပြစ်ချခံခဲ့ရတဲ့မလေးရှားလေကြောင်းလိုင်းကခီးတည်တဲ့လေယာဉ်ပေါ်မှာပါသွားတဲ့ခီးတည်တွေတဲ့ဩစတြေးလျနိုင်ငံမှာကျင်းပမဲ့နိုင်ငံတကာ EIDS ညီလာခံကိုတက်ရောက်မဲ့သူအများအပြားပါပြီးအဲ့ဒီအထက်မှာအထင်ရှားဆုံးကတော့နယ်သာလန်နိုင်ငံက HIV သုတေသီနိုင်ငံတကာ EIDS အဖွဲ့အစည်းရဲ့ဥက္ကဋ္ဌဟောင်းယိုဝက်ဘလန့်ဖြစ်ပါတယ်။
The International AIDS Society today expresses its profound sadness at receiving news that colleagues and friends
ကြက်ကြသွားတဲ့ MH17 မလေးရှားခီးတည်တဲ့လေယာဉ်ပေါ်မှာအော်စတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာကျင်းပမဲ့အချိန်20မြောက်နိုင်ငံတကာ EIDS ညီလာခံကိုတက်ရောက်မဲ့လူဖော်ကံပက်တွေမိတ်ဆွေတင်ငယ်ချင်းတွေပါသွားတယ်ဆိုတာသိရတဲ့အတွက်နိုင်ငံတကာ EIDS အဖွဲ့အစည်းအနေနဲ့အလွန်အမင်းဝမ်းနည်းရပါတယ်အခုလိုဝမ်းနည်းကြေကွဲပွဲအချိန်မျိုးမှာကျွန်တော်တို့အဖွဲ့အစည်းအနေနဲ့နိုင်ငံတကာမိသားစုတွေနဲ့အတူတူရပ်တည်ပြီးဒီဖြစ်စူးကြီးမှာအသက်ဆုံးပါသွားကြသူတွေရဲ့ကျန်ရစ်သူမိသားစုတွေအတွက်ဝမ်းနည်းစကားပြောကြားလိုပါတယ်လို့နိုင်ငံတကာ ENDS အဖွဲ့အစည်းရဲ့ဥက္ကဋ္ဌအဖြစ်ရွေးချယ်ခံထားရသူခရစ်ပီရာကပြောခဲ့ပါတယ်။ဒီဆုံးတဲ့အထက်မှာဥက္ကဋ္ဌဟောင်းလန့်စ်လည်းပါတယ်ဆိုတဲ့သတင်းသာမှန်ခဲ့မယ်ဆိုရင် HIV EIDS တိုက်ဖျက်ရေးလှုပ်ရှားမှုတွေအရေးပါသူတူကိုဆုံးရှုံးလိုက်ရတာပဲဖြစ်ပါလိမ့်မယ်လို့လည်းပီရာကပြောပါတယ်။
ပါလက်စတိုင်းဒေသတွေကိုဒုတိယနေ့မြေပြင်ထိုးစစ်ဖြင့်တန်ချက်ကကားတွေတိုက်လေရင်တွေရေတပ်သင်္ဘောတွေနဲ့အကာအကွယ်နဲ့အစ္စရေးတပ်ဖွဲ့တွေဂါဇာကမ်းမြောင်ကိုဒီကနေ့လည်းဆက်ရက်လက်ဝင်ရောက်ခဲ့ကြပါတယ်။မြေပြင်ထိုးစစ်တွေစတင်တဲ့အချိန်ကစလို့ဂါဇာဒေသက21ရက်ထက်မနည်းသေဆုံးသွားတဲ့အကြောင်းလဲစစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။ဂါဇာဒေသကိုထိန်းချုပ်ထားတဲ့အစ္စလမ်စစ်သွေးကြွအုပ်စုဖြစ်တဲ့ဟာမတ်စ်ရဲ့လက်ချက်နဲ့ပထမဆုံးဖြစ်စစ်သားတူဒီကနေ့သေဆုံးခဲ့တဲ့အကြောင်းလဲအစ္စရေးစစ်တပ်ကပြောပါတယ်။အစ္စရေးကတော့ဂါဇာဒေသကနေအစ္စရေးဘက်ကိုပြစ်ခတ်တိုက်ခိုက်နေတဲ့မြေအုပ်ဥမင်လိုင်ကောင်းတွေကိုဖျက်ဆီးဖို့ရည်မှန်းထားတဲ့အကြောင်းပြောဆိုထားတာပါ။မ နေ့ညပိုင်းကစစ်စီအတွင်းမှာတော့စစ်သွေးကြွ14ရောက်ကိုတုတ်တင်ခဲ့ပြီးရော့ကက်လောင်ချာ20ကိုလည်းဖျက်ဆီးနိုင်ခဲ့တယ်လို့မြောက်ဥမင်နိုင်ငံတွေကိုတက်ခိုက်မှု9ချိန်နဲ့အချမ်းဖက်သမားပြစ်မှတ်ပေါင်း103ခုကိုထိမှန်ခဲ့တဲ့အကြောင်းလဲ Twitter အင်တာနက်လူမှုကွန်ရက်ကတစဉ် Israel စစ်တပ်ကကြေညာခဲ့ပါတယ်။ Israel ဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကတော့ထိုးစစ်တွေကိုတုံ့ပြန်မှုပြင်ဆင်ထားတဲ့အကြောင်းဒီကနေ့ပဲပြောဆိုခဲ့တာပါ။လက်တလုံးမှာတော့2008ခုနှစ်နဲ့2009ခုနှစ်တုန်းကပါလက်စတိုင်းသား1400နဲ့ Israel စစ်သား13ယောက်တိစုံးခဲ့ရတဲ့ Israel ရဲ့စစ်စင်ရေးမျိုးနဲ့မတူပဲအခက်အတန့်နဲ့သာတိုက်ခတ်နေတာတွေ့ရပါတယ်။ဒေသခံ Jerusalem Post သတင်းစာရဲ့ဥပဒေရေးရာသတင်းတောက်ကတော့ Israel ရဲ့ထိုးစစ်တွေမျိုးရင်းတိုက်ပွဲတွေမှာထူးတက်တဲ့ကိုအသုံးပြုပြီးအခက်အတန့်နဲ့သာလုပ်နေပုံရတယ်လို့လည်း VOA ကိုပြောဆိုခဲ့ပါတယ်။
အာဖရိကတိုက်ကဆာဟယ်ဒေသဟာလူမျိုးရင်းဆိုင်ရာချင်းကျောက်မှုတစ်ခုအဖြစ်ဆက်ရှိနေတော့မယ်လို့ပြည်နှစ်သမ္မတဖရန်ဆွာအော်လန်ကပြောလိုက်ပါတယ်။မာလီနိုင်ငံမြောက်ပိုင်းမှာဒီတနေ့ဘက်အစောပိုင်းကပြင်သစ်စစ်သားတို့ဦးသေဆုံးပြီးတခြားလူ6ဦးဒဏ်ရာရခဲ့တဲ့အသေးခံပုံခွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အဖွဲ့တစ်ဖွဲ့ကကြေညာလိုက်တာနဲ့အမျှကြာသပတေးနေ့က Ivory Coast နိုင်ငံမှာပြင်သစ်သမ္မတကအဲ့လိုပြောခဲ့တာပါ။အကြမ်းဖက်သမားအစုအဖွဲ့လေးတွေဟာအပြင်းအထန်နှိမ်နှင်းခံထားရတဲ့အကြောင်းပါပဲ။မာလီနိုင်ငံမြောက်ပိုင်းမှာဆက်ရှိနေသေးတယ်ဆိုတော့အခုဖြစ်ရက်ကတက်တည်ပြနေပြီးတော့အန်ဒရယ်ရှိနေလို့မဲ့ဖြစ်ကြောင်းအများပြည်သူနဲ့ကျွန်တော်တို့နိုင်ငံသားတွေအနေနဲ့တချို့နေရာတွေမှာသွားလာတဲ့အခါအထူးသတိထားဖို့အကြံပေးလိုကြောင်းဆာဟယ်ဒေသမှာဂျပန်ဘွားတို့ကိုနှိမ်နှင်းနေတာမပြီးဆုံးသေးတာကြောင့်စစ်စင်ရေးအသည့်စတင်ခဲ့တာပဲဖြစ်ကြောင်းပြင်သစ်သမ္မတကပြောပါတယ်မာလီနိုင်ငံရဲ့တောင်ပိုင်းဆာဟာရာနဲ့ဆာဟယ်ဒေသတွေမှာအကြမ်းဖက်မှုကိုနှိမ်နှင်းဖို့ပြင်သစ်တပ်ဖွဲ့တွေစုဖွဲ့ပြင်ဆင်နေတယ်လို့မစ္စတာအော်လန်ကပြောပါတယ်ပြည်နှစ်သမရဟာ Ivory Coast, Niger နဲ့ Chad, Africa သုံးနိုင်ငံခီးစဉ်သွားနေတာပ
ါ VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ5.7 kHz 1683ည5.19 kHz 1556 5.25 kHz 1965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီမြေကန်တမြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ထိုင်းမြန်မာနယ်စပ်မှာခိုလုံနေကြတဲ့ဒုက္ခသည်တွေကိုနေရက်ပြန်ပို့ရမှာဘေးကင်းလုံခြုံပြီးတိတ်ခါရှိရှိအခြေအနေတွေရှိမှဖြစ်လိမ့်မယ်လို့ထိုင်းဆိုရကပြောလိုက်ပါတယ်။ဒုက္ခသည်တွေရေရှည်ပြန်လဲချေချနေထိုင်နိုင်ရေးအတွက်သက်ဆိုင်သူတွေအားလုံးပြင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR တို့လိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့နောက်ထပ်ဆွေးနွေးတင်ပြမှုတွေလှုပ်ဆောင်ဖို့လိုမယ်လို့လည်းထိုင်းနိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့တာပါ။မြန်မာနိုင်ငံနဲ့နေဆက်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံအတွင်းကဒုက္ခသည်စခန်းပေါင်း9ခုမှာနှစ်ပေါင်း30လောက်ခိုလုံနေထိုင်နေကြတဲ့ခမန်းကြီးဒုက္ခသည်3,000လောက်နဲ့ပတ်သက်လို့မကြသေးရင်တော့ကနှစ်နိုင်ငံတာဝန်ရှိသူတွေဆွေးနွေးခဲ့ကြတယ်ဆိုတဲ့သတင်းလေးနဲ့အတူစိုးရိမ်မကင်းစံတွေထွက်ပေါ်နေတဲ့အချိန်မှာပဲထိုင်းဆူရရဲ့ရှင်းလင်းချက်ထွက်ပေါ်လာတာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာတော့ဒီလာဇန်းနဲ့မှာထိုင်းနိုင်ငံကိုအလဲပတ်ရောက်လာတဲ့မြန်မာနိုင်ငံကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ထိုင်းအာဏာသိမ်းစစ်ကောင်စားဗိုလ်ချုပ်ကြီးပရယုတ်ချန်ဦးချာတို့ကြားဒုက္ခသည်အရေးဆွေးနွေးမှုတွေကတာမန်သဘောသာဖြစ်ပြီးအချိန်ကာလအတိအကျတတ်မှတ်ထားတာမျိုးမရှိတဲ့အကြောင်းဖော်ပြခဲ့တာပါ။ဒုက္ခသည်တွေနေရာချင်းပြန်ပို့ရေးအစီအစဉ်တွေကိုတနေ့အတွင်းအကောင့်ထဲပို့ဖို့ရည်မှန်းထားတဲ့အကြောင်းအစိုးရမှသတင်းတွေထွက်ပေါ်ခဲ့ရမှာတော့ဒုက္ခသည်တွေလူခွင့်ရေးလှူရှားသူတွေကစိုးရိမ်မကင်းတဲ့သဘောထားတွေကိုပြောဆိုခဲ့ကြပါတယ်။သူတို့ဖြင့်ဒုက္ခသည်တွေအများစုရဲ့နေရရင်ဒေသတွေမှာမြေမြုံမိုင်းအန်ဒီယာတွေလက်နက်ကင်ပြိပခတ်တွေလိုဘေးကင်းလုံခြုံမှုမရှိသေးတဲ့အခြေအနေနဲ့နိုင်ငံရေးအရာတည်ငြိမ်မှုအပြည့်အဝမရှိသေးတဲ့အတွက်ဒုက္ခသည်တွေနေရပြန်ရေးစိတ်မချရသေးဘူးလို့ထောက်ပြနေကြတာလည်းဖြစ်ပါတယ်
။တောင်ကိုရီးယားနိုင်ငံမှာဒီနေ့နောက်ပိုင်းကျင်းပမယ့်အာရှကစားပွဲတော်မှာမြောက်ကိုရီးယားပါဝင်ရေးဆွေးနွေးပွဲတွေဒီသတင်းပတ်တင်ပြသွားခဲ့ပြီးတဲ့နောက်သူတို့ကိုယ်စားလှယ်အဖွဲ့ကအာကစားပွဲတော်ကနေပြန်ရုပ်မယ်လို့မြောက်ကိုရီးယားကချင်းချောက်နေပါတယ်။ပံမုံကြုံနယ်စပ်ကြီးရွာမှာကြာသပတေးနေ့ကလုခဲ့တဲ့ဆွေးနွေးပွဲတွင်တောင်ကိုရီးယားတာဝန်ရှိသူတွေဟာအထိပယ်မဲ့တောင်းဆိုချက်တွေလုခဲ့တယ်လို့မြောက်ကိုရီးယားအစိုးရအာဘော်ကိုရီးယားဘဟုသတင်းဌာန KCN ကကြေညာတာပါအထူးသဖြင့်တော့အာကစားပွဲအတွက်မြောက်ကိုရီးယားကလွှတ်တဲ့အာကစားသမားအစီအအတွက်တိတ်များလို့နဲ့လို့တောင်ကိုရီးယားဘက်ကစောရကတဲ့ကြောင်း KCN ကပြောပါတယ်အာကစားပွဲတော်တွင်လွှင့်ထူမဲ့မြောက်ကိုရီးယားအလံအရွယ်စားကိုကန့်သတ်ဖို့တောင်ကိုရီးယားကကြိုးစားနေတယ်လို့လည်းဆိုပါတယ်တောင်ကိုရီးယားတာဝန်ရှိသူတွေကတော့အဲ့လိုတောင်းဆိုချက်တွေလုပ်ခဲ့တယ်ဆိုတာကိုဒီကနေ့မှညင်းဆူလိုက်ပြီးမြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ဝင်အကြီးအတွက်အတိအကျသိရဖို့အချက်လက်တွေပို့ရအောင်ကြိုးစားခဲ့တာဖြစ်တယ်လို့ဆိုပါတယ
်ဖိလစ်ပိုင်နိုင်ငံမှာလူပေါင်းဒါဇင်နဲ့ချီသေဆုံးခဲ့တဲ့အထိအပြင်းထန်တိုက်ခတ်သွားခဲ့တဲ့တန်ဖော်မွန်နဲ့ဟာဒီကနေ့နေ့လယ်ပိုင်းတရုတ်နိုင်ငံတောင်ပိုင်းကိုမုံဝင်ရောက်ခင်မှာပဲပုံမှန်အပြင်းနဲ့မုံတိုင်းစင်ကိုရောက်ရှိနေပါတယ် ကွမ်တောင်ပြည်နယ်ကိုဥတီရွေလျားနေတဲ့တိုင်ဖုန်းရမန်ဆန်ဟာတရုတ်နိုင်ငံတောင်ပိုင်းဟန်နန်ကျွန်းကိုဖျက်ပြီးတိုက်ခတ်ခဲ့တယ်လို့လည်းတရုတ်မိုးလေဝသဌာနတာဝန်ရှိသူတွေကပြောပါရယ်လီတိုင်နှုန်းတနားရီ120ကျော်နဲ့တိုက်ခတ်ခဲ့တဲ့မုန်တိုင်းဟာနှစ်ပေါင်း40အတွင်းဟန်နန်ကျွန်းမှာအပြင်းဆုံးဖြစ်တယ်လို့လည်းပြောဆိုထားတာပါမုန်တိုင်းမကြီးအရောက်ခင်ဟန်နန်ကျွန်းကလူပေါင်း 26,000 ကျော်ကိုတော့ဘေးလွတ်ရာပြောင်းရွှေ့ပေးခဲ့တဲ့အကြောင်းအစိုးရပိုင်းစင်ဝါသတင်းကဖော်ပြထားပါရယ်တရုတ်နိုင်ငံမိုးလေဝသဌာနကလည်းမုန်တိုင်းမဝင်ရောက်မီအမြင့်ဆုံးဘေးအန္တရာယ်အဆင့်အနည်းရောင်3ပေးချက်ထုတ်ပြန်ထားတာပါမကြာခင်ရပိုင်းတွေကရေကြီးမှုတွေကြောင့်လူဒါဇင်နဲ့ချီပြီးတော့လေဖိလစ်ပိုင်နိုင်ငံမှာတည်ဆုံးခဲ့တာဖြစ်ပါတယ်
တောက်ကြံနေညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုကျော်ကျော်သိန်းတို့ကြီးညာပေးခဲ့တာပါ VOA ကနေအခုတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတွေကိုဗမာနဲ့နိုင်ငံတကာသတင်းဆောင်ပါတွေကိုအရင်ဆုံးပြောပြပေးပါမယ်မလေးရှားလေကြောင်းလိုင်းပိုင် Boeing 777ဟာအရှေ့ယူကရိန်းမှာကြာသပတေးနေ့ကပြတ်ကျခဲ့တာဟာဒီနှစ်အတွက်ဒုတိယအကြိမ်ဝမ်းနည်းကြေကွဲပေါ်ရာဖြစ်ပါတယ်ဒီလိုဖြစ်ရဆိုကြီးကိုအာရှမှာဘလို့တုံ့ပြန်ကြရတယ်လဲဆိုတာ VOA အရှေ့တောင်အာရှသတင်းတောက် Steve Harman ကို William Gallo ကဆက်သွယ်မေးမြန်းထားပါတယ် William ရဲ့ပထမမေးခွန်းကတော့ဒါဟာမလေးရှားလေကြောင်းလိုင်းအတွက်နောက်ထပ်ဝမ်းနည်းပွဲဖြစ်ရတစ်ခုပါညလေကောင်ကြီးဖြစ်ခဲ့တဲ့အတွက်လည်းအံ့ဩတုန်လှုပ်စရာပါမလေးရှားတာဝန်ရှိသူတွေကလည်းညတကောင်ကြီးသတင်းစာရှင်းလင်းပွဲလုပ်ခဲ့တယ်လို့သိရပါတယ်သူတို့ဘာတွေပြောခဲ့ကြပါသလဲ
Well obviously Malaysian Airlines wants to let me take that again from the top Obviously Malaysia Airlines wants to assure everyone
တို့ရဲ့လေယာဉ်မှုတွေနဲ့လေယာဉ်မှာအမှားအယွင်းမရှိဘူးဆိုတာမလေးရှားလေကြောင်းလိုင်းကအမှခံပြောချင်တာကတော့အသေးချပါပဲဒီလောက်တူတောင်းတဲ့အချိန်တွင်းမှာဒုတိယမြောက်ဝမ်းနည်းကြေကွဲပွဲဖြစ်ရဆိုကြောင်းစီးပွားရေးရာတိတ်ကိုအထိနာစေနိုင်တဲ့ကိစ္စပါဥပမာဖြင့်ကျွန်တော်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးသတင်းယူဖို့အတွက်မလေးရှားလေကြောင်းလိုင်းကိုစီးပြီးကွာလာလမ်ပူစီသွားမှာဖြစ်ပေမဲ့တခြားလူအများပြားကတော့ဒီလေကြောင်းလိုင်းကိုစီးဖို့နှစ်ခါစဉ်းစားကြတော့မှာပါအမေရိကန်နဲ့ယူကရိန်းထောက်လှမ်ရေးတာဝန်ရှိသူတွေရဲ့အဆိုအရယူကရိန်းစစ်ဖက်လေယာဉ်နဲ့မှားယွင်းပြီးဒီလေယာဉ်ကိုပစ်ချခဲ့တာဖြစ်ပုံရပါတယ်လေယာဉ်မှုရဲ့မှားယွင်းမှုဒါမှမဟုတ်စပိုင်းဆိုင်ရာချိုးယွင်းမှုကြောင့်ဆိုတဲ့ဘယ်လိုအထောက်အထားမျိုးမှလုံးဝမရှိပါဘူ
းအခုနိုင်ငံတကာသတင်းမီဒီယာတွေမှာပြောနေကြတာကတချို့လေကြောင်းလိုင်းတွေဟာမလေးရှားလေကြောင်းလိုင်းအပါအဝင်ပေါ့နော်အကုန်ကျတက်တာအောင်စီးချွေတာဖို့အတွက်ယူကရိန်းကနေဖျက်ပြန်တာလို့ပြောနေကြပါတယ်ဒါတွေကြောင့်သူတို့ကိုအပြင်းထန်ဝေဖန်မှုတွေဖြစ်လာနိုင်သလားခင်ဗျ
I think almost certainly that is going to be heavily scrutinized if not heavily criticized in the days ahead and airlines of course
ရမယ့်တွေအတွင်းမှာဒီကိစ္စကိုအပြင်းထန်မဝေဖန်ဘူးဆိုရင်တော့မှပဲအလေးနဲ့စမ်းစစ်ကြမှာကတော့အသေးချပဲလို့ကျွန်တော်ထင်တယ်စီးတတာဖို့စီးစားတတာဖို့ဆိုရင်လေကြောင်းလိုင်းတွေဟာတိတ်ကိုတမယိုးကြဆန်ပြီးဝေဟင်သာပွင့်နေတယ်ဆိုရင်ဖြစ်နိုင်သမျှအတူဆုံးလမ်းကြောင်းကနေပြင်ကျင်ကြပါတယ်လေရင်အနေနဲ့အဲ့ဒီဝေဟင်ဘော်ကနေမပြန်တန်းသင့်ဘူးလို့ပြောဖို့ကတိတ်ကိုလွယ်ပါတယ်အခုကျွန်တော်တို့တွေ့နေရတာကယူကရိန်းအရှေ့ပိုင်းဝေဟင်ဟာပိတ်ထားပြီးလေကြောင်းလိုင်းအများပြားကယူကရိန်းနိုင်ငံဘော်ကနေမပြန်ဖို့ဆုံးဖြတ်ထားတာဖြစ်ပါတယ်တပုံတွေစီမှာလေရင်တွေကိုပြစ်ချနိုင်တဲ့ဒုံးကျည်တွေရှိထားတယ်ဆိုတာတန်တရားရှိနေတဲ့နေရာအပေါ်ဝေဟင်ကနေလူအများကြီးပါတဲ့ခီးသည်တင်လေရင်ကိုပြန်တန်းခဲ့တာအပြင်ခေတ်သစ်လေကြောင်းသမိုင်းမှာအဆူရွာဆုံးထိခိုက်ကြေကွဲပွဲမှားယွင်းမှုတစ်ခုဖြစ်သွားပဲရှိပါတယ်
။အာရှကတခြားအစိုးရတွေကရောဒီလိုဖြစ်ရဆိုးပေါ်ဘလို့တုံ့ပြန်ကြပါသလဲ။ဒီလေရင်ပေါ်လိုက်ပါလာတဲ့လူအများစုကဩစတြေးလျမှာလုံမဲ့ H ညီလာခံကိုတက်မလို့တွားနေကြတာမလား။နောက်ပြီးဩစတြေးလျဝန်ကြီးချုပ်တိုနီအက်ဘော့ကတောင်ကြေညာချက်တစ်ခုထုတ်သေးတယ်လေ
။ Yes, obviously a lot of statements of condolences being offered by leaders
ဟုတ်ပါတယ်အစားဒီတာခေါင်းဆောင်တွေရဲ့ဝမ်းနည်းကြေကွဲကြောင်းပြောစကားတွေအများအပြားထွက်ထားပါတယ်အခုချိန်ဟာအင်ဒိုနီးရှားနိုင်ငံဘာလီအပန်းဖြေကျွန်းလို့အရှိတောင်အရှာကနေရာတွေစီဥရောပတိုက်တာအများအပြားသွားကြတဲ့အချိန်မှာ MH17 လေယာဉ်ပေါ်ကခီးသည်တွေထဲမှာအဲ့ဒီကိုသွားတဲ့သူတွေပါတယ်ဆိုတာကျွန်တော်တို့သိထားပါတယ်မိခင်နိုင်ငံစီပြန်ကြတဲ့မလေးရှားနိုင်ငံသားတွေလည်းပါပါတယ်မလေးရှားလေကြောင်းလိုင်းလေယာဉ်ခီးစဉ်အမှတ် 380 ထူးထူးဆန်းဆန်းပျောက်ဆုံးသွားခဲ့ပြီးတဲ့နောက်အခုဖြစ်ရဖြစ်လာတာကြောင့်ဒေသတွင်းကလူတိုင်းအတွက်တော့သိတ်ကိုထိတ်လန့်တုန်လှုပ်ဖွယ်ပါပဲ
။ဒါကတော့ VOA အရှေ့တောင်အာရှသတင်းတောက် Steve Harman ကို William Gallo ကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။အခုဆက်လက်ပြီးနားဆင်ရမှာကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ် Miss Yang Haley ဟာဒီကနေ့ရခိုင်ပြည်နယ်စစ်တွေမျိုးကိုတွားရောက်ပြီးရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံခဲ့တယ်လို့စစ်တွေထောင်နဲ့ဒုက္ခသည်စခန်းတွေကိုလည်းတွားရောက်ခဲ့ပါတယ်။ ပြည်နယ်အစိုးရနဲ့တွေ့ဆုံစင်မှာတော့
ဟုတ်ကဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ဂျန်ဟီလီဟာသူ့ရဲ့ဒုတိယမြောက်နေ့ခီးစဉ်အဖြစ်ပြီးခဲ့တဲ့နှစ်တည်းအတွင်းကလူမျိုးရေးဘာသာရေးပြည်ပခန့်တွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ကိုတွားရောက်ခဲ့ပါတယ်။ဒီကနေ့စစ်တွေမြို့မှာဆောင်ရွက်ခဲ့တာတွေကိုတော့ရန်ကုန်မြို့အခြေစိုက်ကုလသမဂ္ဂရုံးကပြန်ကြားရေးအရာရှိဦးအေးဝင်းကအခုလိုပြောပါတယ်
။ကျွန်တော်တို့ဒီနေ့နဲ့စစ်တွေရောက်တယ်။ရောက်ပြီးတော့ကျွန်တော်တို့ရခိုင်ပြည်နယ်ဆိုရနဲ့တွေ့တယ်။အဲ့မှာဟိုဒီမှာရခိုင်ပြည်နယ်ဝန်ကြီးချုပ်ပါပါဝင်မှာနော်ကျွန်တော်တွေ့တယ်။ပြီးပြီးတော့အခုကျွန်တော်တို့စစ်တွေထောင်ကျွန်တော်တို့သွားပြီးတော့အဲ့ရအကျဉ်းသားချုပ်နဲ့တွေ့ခဲ့တယ်။ဒီကအခုကျွန်တော်တို့ဆက်ယုံစုဆိုတဲ့ IDP camp ကိုကျွန်တော်တို့သွားပါ။အခုကနေ့လည်းဟိုသာ၃နာရီလောက်ဖြစ်နေပြီ။ကျွန်တော်ဒီ IDP camp တွေတော့ပဲတွေ့ဖို့ရှိပါတယ်။
ကုလသမဂ္ဂပြန်ကြားရေးရုံးကတော့အသေးစိတ်သတင်းထုတ်ပြန်တာမရှိပါဘူး။ရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့နေကင်း၁၇နာရီကနေ၁၂နာရီလောက်ထိတွေ့ဆုံခဲ့တာဖြစ်ပါတယ်။ဒီတွေ့ဆုံပွဲမှာအဓိကဆွေးနွေးပြစ်ဒဏ်တွေကိုတော့ရခိုင်ပြည်နယ်အစိုးရအဖွဲ့ကဗဏ္ဍာရေးနဲ့အခွန်ဝင်ကြီးဌာနဝင်ကြီးဒေါက်တာအောင်ကျော်မင်းကအခုလိုပြောပါတယ်
။ဆွေးနွေးတော့ဒီပြည်နယ်ဝန်ကြီးကတော့အရင်စစ်ကောင်ကလည်းဟိုအထင်ရောက်ချင်းစားတာပေါ့လေ။ကျေးဇူးကိုရှင်နေပါတယ်ဘလို့ညချတယ်ဘလို့ဟာပြီးတယ်ဆိုတော့ဒါတော့မရှိတော့ဘူး။အဲဒီကလည်းနေပြီးရင်လည်းဟာလို့ဟိုလူကြီးရှိတယ်ဆက်လို့ရမယ်ဆိုတော့ရှင်းနေတော့။အရင်ဟာတွေကတအားမြင့်ပြောတာပဲ။အရင်ကတည်းကအပြည့်ဟာတွေဘာမှမပေါ်ဘူး။အဲ့ဒါကိုပြောကြတာ
။အဲ့ဒီနောက်မှာစစ်တွေထောင်ကိုတွားရောက်စစ်ဆေးခဲ့ကြောင်းထောင်ဝင်တန်းတအူးကပြောပါတယ်
။သူတို့က17နိုင်20လောက်ရောက်တယ်၃နိုင်လောက်မှပြန်သွားတယ်
။ထောင်ထဲမှာရောဝင်ပြီးလေးလာပါသေးလား
။ဩအဲ့တော့တော့ကျွန်တော်လည်းမပြောရဘူးကိုကြီး။တော့သူတို့ကတော့ဒီခမ်းမထဲမှာပဲဒါတွေးဆုံမွေးတွေလောက်တာဘောနော်တွေးလိုက်တာဘောနော
်ကျင်းသားတွေဘာတွေနဲ့ဟောတွေးဆုံတာရှိပါလား
ဩအဲ့တော့ကျွန်တော်လည်းမပြောရဲပါဘူးကျွန်တော်တို့အရာရှိတွေပဲသိပါမယ်
ညနေပိုင်းမှာတော့ရခိုင်ဒုက္ခသည်စခန်းတစ်ခုဖြစ်တဲ့စေယုံစုကိုတွားရောက်ခဲ့ပါတယ်စစ်တွေမျိုးကအစ္စလမ်ဘာသာဝင်တွေနေထိုင်တဲ့အောင်မင်္ဂလာဒုက္ခသည်စခန်းကိုတွားရောက်မယ်လို့သိရပေမဲ့ညနေ၄နာရီခွဲအချိန်ထိတော့မရောက်လာသေးဘူးလို့စခန်းတွင်းမှာနေထိုင်သူတွေကပြောပါတယ်ကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်ဟာနောက်နေ့တွေမှာတော့ကချင်ပြည်နယ်အပါအဝင်ပြည်ပခန့်ဖြစ်ပွားရာအခြားဒေသတွေကိုတွားရောက်မှာဖြစ်တယ်လို့နေပြည်တော်မှာအစိုးရတာဝန်ရှိသူတွေအပြင်အဓိကအတိုက်အခံပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဥက္ကဋ္ဌဒေါက်တာဆန်းစုကြည်အပါအဝင်လွှတ်တော်ကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံဖို့ရှိကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ
်။ကိုမိုးစောတင်ပြသွားတာပါ။အခုဆက်လက်ပြီးနားဆင်ရမှာကတော့အိန္ဒိယနိုင်ငံမှာမုတ်တုံမိုးစတင်ရွာသွန်းလာတာနဲ့အမျှမိုးခေါင်ရေရှားမှုအတွက်စိုးရိမ်စိတ်တွေရောပါသွားခဲ့ပါပြီ။ဒါပေမဲ့စိုက်ပျိုးရေးအတွက်မိုးရမုတ်တုံရာသီချိန်ကိုအားကိုးနေရသူရောပါအောင်ရေသွင်းစိုက်ပျိုးနိုင်မဲ့ဆင်မြောင်းတွေဖောက်လုပ်ပေးဖို့လယ်သမားတွေကအစိုးရကိုတိုက်တွန်းနေပါတယ်။ VOA သတင်းတောက်အာဂျနာပရီရှာနယူးဒေလီကနေသတင်းပေးပို့ထားတာကိုမက်ခွာညိုကပြောပြပေးပါမယ်။
ပြည်ခဲ့တဲ့ရက်သတ္တပတ်မတိုင်ခင်အထိအိန္ဒိယနိုင်ငံမှာမိုးရွာသွန်းမှု43ရာခိုင်နှုန်းလျော့နေခဲ့တဲ့အတွက်မြေပြန့်ဒေသတွေဟာနွေရာသီတန်ကိုခံနေရဆဲဖြစ်ရုံသာမကစားနပ်ရိက္ခာထုတ်လုပ်မှုကိုပါအပြင်းထန်ထိခိုက်မဲ့အန္တရာယ်ရှိနေခဲ့ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့အပတ်ထဲမှာတော့နိုင်ငံအနှံ့မိုးတွေတဲတဲမဲမဲရွာသွန်းခဲ့တဲ့အတွက်လက်သမားတွေဟာနှောက်ကျနေခဲ့ရတဲ့အချိန်နဲ့ကာမိအောင်မအားမလတ်စိုက်ဟဲပြိုဟဲလုပ်နေကြပါတယ်။ချာရန်ဂျစ်စင်ဟာအိန္ဒိယနိုင်ငံရဲ့ဆန်အိုးကြီးလို့ခေါ်တဲ့ပန်ဂျပ်ပြည်နယ်မြောက်ပိုင်းဧကတရာလောက်စိုက်ပျိုးတဲ့တောင်သူတဦးပါ
ဒီကောဂျနေကဖဆလ်ဒီဦးနေပူရီဟေဂီဂနေကဖဆလ်ကိုတော့ပြည်ပနီလ
ကသူကဂျွန်လာမှာမိုးနေခဲ့တဲ့အတွက်စံစိုက်ခင်းတွေကိုထိခိုက်နိုင်ပါတယ်ဒါပေမဲ့စပားကိုတော့မထိခိုက်ဘူးလို့ယူဆပါတယ်လို့ပြောသွားတာပါကျွန်းလာမှာမိုးရွာသွန်းမှုနေပါခဲ့တဲ့အတွက်အစိုးရအနေနဲ့လည်းအများဆုံးထိခိုက်ခဲ့တဲ့နေရာတွေမှာမိုးခေါင်ရေရှားတန်ခံနိုင်တဲ့မျိုးစီတွေတရိတ်ဆန်တွေကိုအရှိန်မြင့်ပြီးတော့ဖြန့်ဖြူးပေးနေပါတယ်။အိန္ဒိယနိုင်ငံဟာကမ္ဘာပေါ်မှာဆန်စပါးပြောင်းကြံစီထွက်သီးနှံနဲ့ဝါခွန်အများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်ပါတယ်။အိန္ဒိယရဲ့စိုက်ပျိုးရေးထွက်ကုန်တွေဟာသူ့နိုင်ငံရဲ့လူဦးရေသန်းပေါင်း2000အတွက်မရှိမဖြစ်လိုအပ်ရုံသာမကအာဖရိကနဲ့အာရှနိုင်ငံတော်တော်များများကလည်းဆန်အပါအဝင်အိန္ဒိယထွက်ကုန်တွေကိုဝယ်ယူနေရတာဖြစ်ပါတယ်။ဒါပေမဲ့အိန္ဒိယစိုက်ပျိုးမြေတဝက်ကျော်ဟာမိုးရေကိုသာအားကိုးနေကြရတာဖြစ်တဲ့အတွက်ဂျွန်လနဲ့စက်တင်ဘာလကြားရွာသွန်းတဲ့မုတ်တုံမိုးကိုသာအမိသဟဲပြုနေရတာဖြစ်ပါတယ်။အိန္ဒိယလယ်သမားခေါင်းဆောင်ချန်ဂယ်ရက်ဒီကအခုမိုးပြန်ရွာလာပြီမဲ့မုတ်တုံရာသီနောက်ကျတဲ့အတွက်ပဲအမျိုးမျိုးကြံနဲ့စီထွက်သီးနှံအထွက်နေမယ်လို့ဆိုပါတယ်။တန်ပေါင်းများစွာသောလေသမောင်းငယ်တွေကိုထိခိုက်နိုင်စေတယ်လို့လည်းပြောပါတယ
်။ As far as cereals are concerned, India will not have a very serious problem. But in regard to the other produce,
နန်စာဒီနန်ဝင်းနဲ့ပတ်သက်လို့တော့အိန္ဒိယမှာပြဿနာအကြီးကျယ်မရှိနိုင်ပါဘူး။ဒါပေမဲ့တခြားဒီနန်တွေထွက်နှုံးလက်သမားတွေအလောက်ကန်ရရှိရေးဝင်ငွေဆိုတာတွေဟာတိုင်းပြည်ရဲ့စီးပွားရေးအခြေအနေပေါ်မှာအများကြီးဆက်ရောက်မှုရှိနိုင်ပါတယ်။တကယ်လို့ရေရတာနောက်ကျမယ်ဆိုရင်စိုက်ပျိုးရေးထွက်ကုန်တွေကျဆင်းသွားမှာပါပဲ။ဒီတော့ဝင်ငွေလည်းကျဆင်းမယ်။လက်သမားမိသားစုတွေမှာစီးပွားရေးအခက်အခဲလည်းဖြစ်လာနိုင်ပါတယ်
။လက်သမားအဖွဲ့တွေကတော့ဘာဟာတီးယားဂျနတာပါတီအစိုးရတဲ့အနေနဲ့မကြခင်ကထုတ်ပြန်တဲ့နှစ်စဉ်အသုံးစရိတ်မှာစိုက်ပျိုးရေးကဏ္ဍအတွက်လုံလောက်တဲ့ဇယိတ်စကားချမှတ်ဖြန့်ဝေပေးခဲ့တာမရှိဘူးလို့စောရကတက်နေကြပါတယ်။ဒီအသုံးစရိတ်ဆိုတာလွန်ခဲ့တဲ့နှစ်တွေကလေးကစိုက်ပျိုးရေးဆိုင်ရာစီမံချက်အတွက်ချမှတ်ပေးရမယ့်ဘတ်ဂျက်ငွေဖြစ်ပါတယ်
။ဒီ BJP manifesto promised implementation and completion of irrigation projects but the budget allocation is only 100
BJP ya ဒီကောက်ပွဲတွေကညညာကြတယ်မှာတော့ဆယ်မြောင်းစီမံကိန်းတွေအကောင့်ထဲပေါ်မယ်လို့ကတိပြုထားပါတယ်။ဒါပေမဲ့ခွင့်ပြုတဲ့ budget ကဒေါ်လာ18သန်းပဲရှိတယ်။ဒီပတ်စံနဲ့ကျွန်တော်ဘာသွားလုပ်နိုင်မှာလဲ။ပြီးခဲ့တဲ့ရက်ပေါင်း90အတွင်းမှာလမ်းတွေအကြောင်းပြောနေခဲ့ရတယ်။ဆယ်မြောင်းတွေအကြောင်းတော့ဘယ်သူမှမပြောခဲ့ကြဘူး။ဘာကြောင့်မပြောဘူးလဲဆိုတာကျွန်တော်မသိပါဘူး။ရဲသမားတွေကတော့အစိုးရအနေနဲ့လည်းဆက်ပြေးကဏ္ဍကိုအခုထက်ပိုပြီးတိုးမြှင့်ဆောင်ရွက်ပေးသွားဖို့လိုတဲ့အကြောင်းဘယောင်လဲဆိုတော့စိုက်ပျိုးရေးကဏ္ဍဟာပြည်တွင်းထုတ်လုပ်မှုရဲ့14ရာခိုင်နှုန်းပဲရှိနေပြီးလူဦးရေသုံးပုံနှစ်ပုံအတွက်သာစားသုံးနိုင်တဲ့ပမာဏဖြစ်နေတဲ့အကြောင်းပြောနေကြပါတယ်
။အစိုးရဘက်ကတော့စီးပွားရေးကဏ္ဍကိုမြှင့်တင်ပေးဖို့အဓိကဦးစားပေးဖြစ်တယ်လို့ဆိုနေပေမဲ့လက်တလောချစ်ကပ်ဆောင်ရွက်မှုတွေမှာတော့အခြေခံအဆောက်အုံတွေတည်ဆောက်ဖို့နဲ့ယင်းနှီးမြုပ်နှံမှုတွေပြန်လည်ဥမော်လာစေဖို့ဖြစ်တယ်လို့ဆိုပါတယ်ရှင်
။မက်ခွန်ညိုတင်ပြသွားတာပါ။အခုဆက်လက်ပြီးနားဆင်ရမှာကတော့အာကာသသိပ္ပံနည်းပညာသတင်းဆောင်မှာဖြစ်ပါတယ်လူသမိုင်းမှာထူးခြားတဲ့အောင်မြင်မှုတစ်ခုအဖြစ်အမေရိကန်အာကာသယင်မှုတွေပထမဆုံးအချိန်လပေါ်အခြေချနိုင်ခဲ့တဲ့လွန်ခဲ့တဲ့45နှစ်ကစလို့အာကာသထဲမှာအပြိုင်ဆိုင်ရှင်ပြိုင်မှုတွေလည်းကြီးထွားလာခဲ့ပါတယ်အာကာသနည်းပညာတွေရှေ့တန်းရောက်ဖို့အထူးသဖြင့်အမေရိကန်နဲ့တချိန်ကဆိုဗီယက်ယူနီယံတို့ကြားအပြိုင်ခဲ့ကြပေမဲ့လည်းဒီကနေ့ခေတ်မှာတော့ပူးပေါင်းဆောင်ရွက်မှုတွေပိုမိုအားကောင်းလာခဲ့တာပါအာကာသသိပ္ပံပညာရာဇဝင်နဲ့ပတ်သက်လို့ VOA သတင်းတောက် Gross Putte ရဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ်
။အာကာသမှာပြိုင်ဆိုင်မှုတွေကတော့အမေရိကန်နဲ့တချိန်ကဆိုဗီယက်ယူနီယံတို့ကြားစီးရီးခေတ်1950ပြည့်လွန်ချိန်မှာစခဲ့တာပါ။အာကာသယင်မှုဟောင်းလည်းဖြစ်အခုခါရုရှားအာကာသယင်မှုတွေအတွက်အမတ်တရပြတဲ့ရဲ့ညွှန်ကြားမှုလည်းဖြစ်တဲ့ Alexander Levakin ကတော့နိုင်ငံရေးနဲ့အပြိုင်အာကာသမှာလည်းအားပြန်ခဲ့ကြတာလို့ပြောပါတယ်။
Было очень большое соревнование по запуску первого спутника. Кто первый, мы или Америка?
А когда Чуру Бзу Йин တင်နိုင်မလဲဆိုတော့ American နဲ့ကျွန်တော်တို့ဂျာမန်အကြီးကျယ်ပြိုင်ဆိုင်ခဲ့ကြတာပါ။ပထမဆုံးတင်နိုင်ခဲ့တာကတော့ကျွန်တော်တို့ဘက်ကပါ
။58စင်တီမီတာရှိတဲ့ Sputnik Chuuru ဟာကဘာကိုလှက်ပတ်ပြီးအချက်ပြတင်ခဲ့တာတွေကဘာမျိုးကိုပြန်ပို့နိုင်ခဲ့တာကတော့ American အတွက်ခါတိတဲ့အရေးနိမ့်မှုတစ်ခုလည်းဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းဒီနောက်ပိုင်း9လတောင်မပြည့်တဲ့အချိန်1958ခုနှစ်ဇန်နဝါရီလမှာပဲ American က Explorer 1လို့အမည်ပေးထားတဲ့ပထမဆုံးဂျူရူတလုံးကိုလွှတ်တင်ခဲ့ပြီး Van Allen တိုက်ရောင်ကြီးစုံကိုလည်းရှာဖွေတွေ့ရှိခဲ့တာပါ။ဒါပေမဲ့လည်း1962ခုနှစ် April လမှာတော့ Soviet Union ကအာကာသယာဉ်မှူး Yuri Gagarin ပထမဆုံးချိန်ကဘာကိုပတ်ခဲ့ပြီးတကြောပြန်အသားရခဲ့ပါတယ်။တလအကြာမှာတော့ American အာကာသယာဉ်မှူး Alan Shepard ဟာကဘာမြင်းနဲ့နှိကက်တဲ့ဂျိုပတ်လမ်းကြောင်းမှာပြန်တက်ပြီးကဘာဘော်ကိုလေဒီနဲ့ပြန်လည်ဆင်းသက်နိုင်ခဲ့တာပါ။
All right, left.
အာကာသနည်းပညာအပြိုင်မှုတွေအတွက်အဲ့ဒီချိန်တုန်းက American သမ္မတ John F. Kennedy ပေါ်နိုင်ငံရေးလူမှုရေးရာဖိအားတွေလည်းတိုးလာခဲ့တာပါ။ဒါကြောင့်လဲ American အနေနဲ့လကဘာကိုခြေဆက်နိုင်မှုအထိရည်မှန်းချက်ထားလာရတယ်လို့ American အမျိုးသားလေကြောင်းနဲ့အာကာသသိပ္ပံပြတိုင်မှုတူဖြစ်တဲ့ Kathleen Lewis ကပြောပါတယ်
On the United States side, I think there's a bit of hubris.
American ဖက်မှာတော့ဘာမဆိုပိုးပြီးကောင်းအောင်လုပ်နိုင်နေဆိုတဲ့တလွဲမာနာမျိုးရှိခဲ့ပုံရပါတယ
်။1969ခုနှစ်ဇူလိုင်လ20ရက်နေ့မှာတော့ American အာကာသယာဉ်မှူး Neil Armstrong ပထမဆုံးအချိန်လက်ကဘာပေါ်ကိုခြေချနိုင်ခဲ့တာပါ။နောက်ပိုင်းနှစ်တွေမှာတော့အာကာသမှာပြန်ဆိုင်မှုတွေအရှိန်လျော့ကျလာခဲ့တယ်လို့အာကာသစကန်တစ်ခုဖန်တီးဖို့1985ခုနှစ်မှာစတင်ဆောင်ရွက်လာရကပူးပေါင်းမှုတွေဘက်ကိုပိုပြီးဦးတည်လာခဲ့ကြပါတယ်။အာကာသစကန်တိဆောက်ရေးလုပ်ငန်းတွေကွန်မြူနတီရုရှားပြိုကွဲခဲ့တာတွေအမေရိကန်မျိုးသားလေကြောင်းနဲ့အာကာသသိပ္ပံဌာန NASA ကလွန်ပြန်ရင်တွေကိုအနားပေးဖို့ဆုံးဖြတ်ခဲ့တာတွေကြောင့်ပြန်ဆိုင်မှုတွေလည်းအဆုံးသတ်ခဲ့ရတယ်လို့ဗြိတိန်နိုင်ငံလန်ဒန်မှာရှိတဲ့အာကာသသိပ္ပံပြတိုက်ကပြတိုက်မှု Doc Miller ကပြောပါတယ
် So perhaps it was inevitable that things would not be repeated like that
အနာဂတ်မှာဒါမျိုးတွေထပ်မဖြစ်ဖို့ဆိုတာကမလွဲမရှောင်သာကိစ္စတစ်ခုလည်းဖြစ်ပါတယ်ဒီအတိုင်းလည်းတကယ်ပဲဖြစ်လာခဲ့တာပါ
အမေရိကန်အားကာတာပြတိုင်းမှုကက်သလင်းလူးဝစ်ကတော့အမေရိကန်နဲ့ရုရှားကြားကမ္ဘာမှာပြိုင်ဆိုင်မှုတွေဘလောက်ပဲရှိနေနေအာကာတာစူးစမ်းလေ့လာရေးမှာတော့ကြီးကြီးမားမားရိုက်ခတ်လာစရာရှိမဲ့ပုံမပေါ်ဘူးလို့မြင်ပါတယ်
You don't want to be arguing politics when you're up in a
ကမ္ဘာမြေပြင်ထက်မိုင်200လောက်กว่าအာကာတာထဲမှာနိုင်ငံရေးကိစ္စကိုငင်းခုန်ကျင်ကြမှာမဟုတ်ပါဘူးဘဲမှလည်းသွားလို့မရတဲ့နေရာမျိုးမှာတူတဲ့ကိစ္စတွေကိုပဲအာယုံဆိုင်ပြီးသဘောထားကွဲလွဲတာတွေကိုရှောင်ကြရမှာပါ
အရင်ကလိုအပြိုင်ဆိုင်လုပ်ရမျိုးတွေကတော့အတိတ်မှာကြံ့ရက်ခဲ့ပြီးဆိုတာကသိကြတဲ့လောက်ပါဒါပေမဲ့လည်းအမေရိကန်နဲ့ရုရှားနိုင်ငံကြားအာကာတာစူးစမ်းရှာဖွေရေးအတွက်လက်တလုံးမှာထူးထူးခြားခြားပူးပေါင်းဆောင်ရွက်မဲ့အစီအစဉ်မျိုးတွေလည်းမတွေ့ရသေးပါဘူးခင်ဗျာ
သွားချင်ချင်မြန်မာနိုင်ငံမှာဖွဲ့စည်းပုံဆိုင်ရာပြဋ္ဌာန်းချက်တချို့ကြောင့်ဒီမိုကရေစီဆန်တဲ့ရွေးကောက်ပွဲဖြစ်မဲ့အလားအလားနှေးပါနေချိန်မှာမဲဆွယ်စည်းရုံးရေးဆိုင်ရာညွှန်ကြားချက်တွေရွေးကောက်ပွဲဆိုင်ရာလှုပ်ထုံးလုပ်နည်းတွေကိုပုံမိုတင်းကျလိုက်ပါတယ်ဒီလိုရက်တွေကြောင့်မြန်မာနိုင်ငံမှာကျင်းပလာမဲ့ရွေးကောက်ပွဲတွေဟာဒီမိုကရေစီဆန်တဲ့တရားမျှတတဲ့အများပြည်သူလက်ခံနိုင်တဲ့ရွေးကောက်ပွဲဖြစ်လာနိုင်မဲ့အလားအလားဘယ်လိုဖြစ်သွားစေသလဲဆိုတာအခုလာမဲ့စနေကြတရားလေးဆိုင်အစီအစဉ်မှာဆွေးနွေးကြအောင်ပါသွားရချင်ပါခင်ဗျာပါဝင်ဆွေးနွေးလူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က239-3999လေး fax နံပါတ်က239-3999ဖြစ်ပါတယ်။ email လိပ်စာကတော့ bumis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ pick up ပါတယ
်။ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 ဂျိုရူးကနေဖမ်းယူကြည့်ရှုနိုင်ပါတယ်ခင်ဗျာ VOA ကနေနောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မယ့်အစီအစဉ်မှာဆိုရင်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့တုဒ္ဒဆုံလင်အမေရိကန်တခွင်အမျိုးသမီးကဏ္ဍသိပ္ပံနဲ့နှီးပညာသတင်းဆောင်ပါတွေကိုနားဆင်ကြရမှာမို့စောင့်မျှော်နားဆင်ကြပါတောက်ကြနေညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုကြံနေသေးတဲ့အချိန်အတွင်းမှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါမယ
်ဒီကွင်းနိုင်ငံရှေ့ဘက်မှာပြစ်ချခဲ့တဲ့မလေးရှားလေကြောင်းပိုင်လေယာဉ်ကိုတမင်တက်တက်ပြစ်ချခဲ့တယ်ဆိုတာသိကြရင်တော့ဒါလူမဆန်တဲ့လုပ်ရပဲလို့မလေးရှားတည်ယူပို့ဆောင်ရေးဝန်ကြီးကပြောလိုက်ပါတယ်ခီးတဲ့နဲ့လေယာဉ်ဝင်နဲ့298ဦးသေဆုံးခဲ့တဲ့လေယာဉ်ပြစ်ချမှုကိုသိကြလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်မှုနိုင်ငံတကာတိုက်တွန်းချက်ကိုလည်းသူကကြိုဆိုခဲ့တာပါရုရှားနိုင်ငံရဲ့နေဆက်အနီးဒိုနက်စ်မြို့ကနေ25မိုင်လောက်အကွာမှာပြစ်ချခဲ့တဲ့လေယာဉ်ကိုမြေပြင်ကမစ်ဆိုင်းတုံးမြန်နဲ့ပြစ်ချခဲ့တယ်လို့တန်တရားရှိနေပေမဲ့ဘယ်သူဘယ်ဝါလက်ချက်ဆိုတာကတော့ချင်းချင်းလင်းလင်းမရှိပါဘူးပါလက်စတိုင်းဒေသတွေကိုဒုတိယနေ့မြေပြင်ထိုးစစ်ဖြစ်တန်ချက်ကကားတွေတိုက်လေရင်တွေရေတပ်သင်္ဘောတွေရဲ့အကာအကွယ်နဲ့အစ္စရေးတပ်ဖွဲ့တွေဂါဇာကမ်းမြောင်ကိုဒီကနေ့လဲဆက်လက်ဝင်ရောက်ခဲ့ပါတယ်မြေပြင်ထိုးစစ်တွေစတင်ချိန်ကစလို့ဂါဇာဒေသက21ယောက်ထက်မနည်းသေဆုံးခဲ့တဲ့အကြောင်းစစ်ဘက်ဆိုင်ရာတာဝန်ရှိသူတွေပြောဆိုခဲ့တယ်လို့စစ်သွေးကြွအုပ်စုဖြစ်တဲ့ Hamas ရဲ့လက်ချက်နဲ့ပထမဆုံးအကြိမ်ဖြစ်စစ်သား2ဦးသေဆုံးခဲ့တဲ့အကြောင်းအစ္စရေးစစ်တပ်ကပြောဆိုခဲ့တာပါထိုင်းမြန်မာနယ်စပ်မှာကိုလိုနီရဲ့ဒုက္ခသည်တွေကိုနေရပြန်ဖို့ရမှာဘေကင်းလုံခြုံပြီးတိတ်ခါရှိရှိခြေနေတွေရှိမှဖြစ်မယ်လို့ထိုင်းဆွေရကပြောလိုက်ပါတယ်ဒုက္ခသည်တွေရေရှိပြန်လဲခြေချနေထိုင်နိုင်ရေးအတွက်သက်ဆိုင်သူတွေအားလုံးနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရော UNHCR တို့လိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့နောက်ထပ်ဆွေးနွေးတိုင်ပင်မှုတွေလို့လုပ်ဖို့လိုမယ်လို့လည်းထိုင်းနိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့တာပါဒီလဆန်းနဲ့ထိုင်းနိုင်ငံကိုလည်းပတ်ရောက်လာတဲ့မြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ထိုင်းအာဏာသိမ်းစစ်ကောင်းဆောင်ဗိုလ်ချုပ်ကြီးပါရက်ချောချလိုချဒုက္ခတွေအေးဆွေးနွေးမှုတွေဟာတာမန်သဘောသာဖြစ်ပြီးအချိန်ကာလအတိအကျသတ်မှတ်ထားတာမျိုးလည်းမရှိတဲ့အကြောင်းထိုင်းနိုင်ငံရဲ့ဝန်ကြီးဌာနရဲ့ကြေညာချက်ကဖော်ပြခဲ့ပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လွှင့်ရေးမှုကမက်ခွန်ညိုဖြစ်ပါတယ်။အင်ဂျင်နီယာကတော့ Glenn Von Kelly ကိုဖြစ်ပါတယ်။ VOA American အသံညနေပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိအသံလွှင့်ခဲ့ပေးတာဖြစ်ပါတယ်။သောတာရှင်နဲ့တကွာမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်
This program has come to you from the Voice of America, Washington.